ကဲကင်ဆာကျူးကူဆရာဝန်ကြီးဒေါက်တာဦးစိုးအောင်ခင်ဗျာကျွန်တော်တို့ဒီကင်ဆာယောဂါနဲ့ပတ်သက်လို့အပြောင်းအလဲတွေလည်းရှိလာတဲ့ခါကျတော့ဆရာအခုလောလောဆယ်မြန်မာနိုင်ငံမှာဒီကင်ဆာယောဂါရဲ့အနေအထားကဘယ်လိုရှိလဲဆရာ
အခုလောလောဆယ်မှာကဗမာပြည်မှာဒီမကောက်တကမာလုံးမှာကင်ဆာကအဖြစ်ပဲလုံးဝပြည်တဲ့နေရာတက်နေတာပေါ့လေအဲ့အဖြစ်များတဲ့ကင်ဆာတွေရဲ့ယောက်ျားလေးမှာတိတ်ကအဆုံးနှစ်ကအစာအိမ်သုံးမှအသေးလေးရာစာရည်ပြောနားကလက်ခံနဲ့ကတွင်ကင်ဆာတွေဖြစ်များတယ်မိန်းကလေးမှာကြတော့နံပါတ်၁ကကျွန်တော်နိုင်ငံမှာဆဗာကဲကင်ဆာပိန်ကောင်းကင်ဆာပေါ့နံပါတ်၂ကရင်သားကင်ဆာနံပါတ်၃ကအဆုတ်ကင်ဆာနံပါတ်၄ကအစာအိမ်နံပါတ်၅ကအသက
်ဟုတ်ကဲ့ဆရာအဲ့တော့ဒီကုသမှုအပိုင်းအခြေအနေရောဘယ်လိုရှိလဲဆရာ
2012ကဆော့သ်အီစ်အရှာ7နိုင်ငံရှိတဲ့7နိုင်ငံမှာကျွန်တော် data action studies တွေဝင်လာတာအဲ့တော့ဗမာနိုင်ငံအတွက်တက်ကိုကျွန်တော်တို့စေရထုတ်တာရှိတယ်အတူချုံးပြောလို့ရှိတယ်ဗမာနိုင်ငံမှာကင်ဆာဖြစ်လို့ရှိရင်တစ်နှစ်တွင်းမှာ39ရာခိုင်နှုန်းပေးတယ်။32ရာခိုင်နှုန်းကရှင်တော့ရှင်တယ်ဒါပေမဲ့မိသားစုက financial catastrophe 30ရာခိုင်နှုန်းချက်ပေးရှိတာဆင်းရဲကြတာပေါ့။အဲ့ဒါပို့ပြီးတော့29ရာခိုင်နှုန်းကတော့ဟိုတော်တော်မွေးတေကြီးကြတယ်။အဲလူတွေကအိုးမဲ့အိမ်မဲ့ဆရာကြီးရောက်။အဲ့ဒီရှင်တွေဒီရောက်တယ်။အဲ့တော့နောက်ဆုံးကောက်ချက်ချလာတာအဲ့ဒီဆရာကြီးရောက်တယ်။ကျွန်တော်တို့ပါဗမာနိုင်ငံလူ1000လောက်ပါတယ်။လူသားပေါ့ကျန်တာ6ခုနောက်ဆုံးဒီလိုကောက်ချက်ချတယ်ဆိုတော့ဗမာနိုင်ငံမှာကင်ဆာဖြစ်ရတာတကယ်ကဆွေးကြောက်တာပဲဆိုပြီးတော့ပြောတာ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီသေဆုံးငွေကြေးကုန်ကျမှုတွေများလွန်းနေတဲ့အနေအထားနဲ့လွတ်မြောက်နိုင်ဖို့ဘယ်လိုမျိုးလုပ်ဆောင်နိုင်မလဲဆရာ
အဓိကတော့ကျွန်တော်ဒီနေ့ emphasize လုပ်ချင်တာလူနာတွေအတွက်ကောက်ပြောကင်ဆာကိုအကောင့်ဘယ်လိုလုပ်လဲဆိုတာအမှတ်တရအကြီးကြီးတော့ body discipline management အဲ့တော့ body discipline management ဆိုတာကဒီကင်ဆာရောကုတဲ့နေရာမှာတယောက်ချင်းဆရာဝန်တူချင်းကုကြရမယ်ကင်ဆာဟိုအထူးကုတွေအကုန်လုံးပေါင်းပြီးတော့ကုရမယ်အဲဒါ medical college ရှိတဲ့နေရာဆိုင်နဲ့ကင်ဆာရောအပညာရှင်ပါမယ်ခွဲစိတ်တဲ့ကင်ဆာရောကပညာရှင်ပါမယ်ရောင်ချီပညာရှင်ပါမယ်ရောဂါပိဒပညာရှင်ပါမယ်ဆေးဝါးပိဒပညာရှင်ပါမယ်နောက်ကျွန်တော်တို့ palliative care လို့ခေါ်တဲ့ဟိုအထောက်အကူပြုတယ်ဝါချင်းမှုတ်တက်တာတဲ့ကုတာပေးတဲ့သူကလေးရှိတယ်။နာကျင်မှုဆိုတာစိတ်ကောကိုယ်ရောနာကျင်မှုတွေပြောတာ။နောက် ontology နဲ့ဆက်ရပါမယ်။ social yoga ဆက်ပါမယ်။အဲ့တော့ဒီ palliative care ကျတော့ဘယ်အတိုင်းဓာတိပါလဲဆိုတော့ social aspect ကိုပါတော့နောက်ဘေးနဲ့ပတ်သက်တဲ့ service တွေပါတဲ့ခါကျတော့ OPS တွေဒါအစိုးရနဲ့ပါပါလိုက
်။ဟုတ်ကဲ့။အဲ့တော့ဒီနေရာမှာဆရာကုနာကပြောတယ်ဒီကဏ္ဍပေါင်းစုံကဆရာဝန်တွေပေါင်းစည်းပြီးတော့ပူပေါင်းကုသတာပေါ့ဆရာနော်။အဲ့တော့အဲ့ဒါကမြန်မာနိုင်ငံမှာပုံမှန်အားဖြင့်လုပ်လို့မရှိဘူးပေါ့ဆရာနော်နိုင်ငံတကာမှာကတော့ပုံမှန်လို့ဖြစ်နေတဲ့သဘော
လုပ်လို့ရှိတယ်ဥပမာစင်ကာပူမှာဆိုလို့ရှိရင်ဥပဒေကလုပ်ရတယ်နောက်သူတို့နိုင်ငံမှာလည်းလူနာနဲ့ဆရာဝန် oncologist ပေါ့ဒီကင်ဆာကုသဆရာအကျိုးစားမြင်ရကျွန်တော်နိုင်ငံကတော့အကျိုးစားတော်တော်မမြင်ရဘူးဒီ workload ကတော်တော်များတယ်ဝန်ပိတယ်ဆိုတော့လူနာလည်းမလုပ်ရဘူးသူတို့လည်းအရေးကြီးတဲ့လူနာတွေသူတွေကပါမယ့်လူနာတွေနောက်ဆုံးဖြတ်ချက်လည်းကိုမချနိုင်တဲ့လူနာတွေကြရရှိအဲ့ဒါကြောင့်ရုပ်ကိုလုံးအောင်ကျွန်တော်ဒါဥပဒေရ legislation တော့လည်းကောင်း directive တော့ကောင်းဝင်းချာတာမျိုးထုတ်တယ်အဲ့တော့အခုဟာကတော့တတိယမလို့သလတခါကျွန်တော်တို့ joint cancer meeting ရရှိတယ်ဒါကကိုယ်ပါတော့ကိုထူးခြားတဲ့ case တွေတင်လာတယ်ဒီမှာတယောက်ချင်းတွေအရေးကြီးတဲ့လူနာတွေအတွက်သူတွေကလည်းလုပ်ရတယ်ပြည်တွက်သူတို့ကအကောင်းဆုံးဘယ်လိုလုပ်ရလဲထိုင်ဆွေးနွေးတာမဟုတ်ဘူးအဲဒါ MDD ဆိုတာကြောင့်လည်းမရှိသေးဘူးလို့မာဒီ discipline management ဆိုတာမရှိသေးဘူးလို့
ဟုတ်ကဲ့ဆရာအဲ့ဒီတော့အခုလိုဒီကဏ္ဍပေါင်းစုံဆရာဝန်တွေစုပေါင်းကုသတဲ့အတွက်အကျိုးကျေးဇူးကဘယ်လိုရမလဲဆရာ
အကျိုးကျေးဇူးဘယ်လိုရလဲဆရာကျတော့ဥပမာလေးတစ်ခုပဲပြောမယ်ပြီးခဲ့တဲ့လကပဲဇူလန်တယောက်ကျွန်တော်ကြောရွမှာပေါ့ကြောရွအပေါ်ပိုင်းလည်းပင်ကြောရွမှာကင်ဆာအဲ့ဒီမှာကပ်ပြီးကင်ဆာဖြစ်တယ်သူတို့ကအောင်ရောမယူဖြစ်နေတယ်။အဲ့ဒါကိုသူတို့ခွဲလိုက်တယ်။ခွဲပြီးတော့ချက်ချင်းကျွန်တော်တို့ကအသားအစကဘာမျိုးစားမှမသိခင်အဲ့ဒီကြောရိုးအောင်ရောမယူဖြစ်ပြီဆိုချက်ချင်းကျွန်တော်ပြင်တယ်။အားကြောင့်လည်းဆိုတော့အသားအစဘာမျိုးစားစားဖြစ်ဖြစ်ဒီဥစ္စာဆက်ပွားတော့မယ်အောင်ရောမယူဖြစ်တော့အောက်ပိုင်းပြေတော့မယ်။အဲ့တော့ကျွန်တော်တည့်ရမချအောင်ဒီနေ့ပြည်လို့ရှိရင်ရောင်ချီတန်းအလိုက်နောက်နေသူတို့ပြင်တာပဲ။အဲ့တော့အဲ့ဒီနောက်မှာဒီခွဲဆိတ်ဆရာနဲ့ရောင်ချီတပားနေနဲ့ကျွန်တော်လည်းအဆက်ဆက်မရှိဘူးသူတို့ကမသိဘူးမသိတဲ့နဲ့အဖြေအသားကအဖြေ ဒီရောက်ရတဲ့ဒီ timing ကိုဆောက်နေနှစ်ပတ်တော့မဟုတ်ဘူးသုံးပတ်တလနေပါကြာပါအဲ့တော့ဆောင်းဘောင်းကလူနာခြေတော့လုံနေပြီလက်လုံနေပြီအဲ့တလအတွင်းမှာလူနာကခြေတော့ဝင်တော့ပြီပါလုံးဝမလုံနိုင်ဘူးခြေတော့လက်ပြီးတော့ခြေရရတော့ကျင်လို့ဒီအနာကဝတ်သွားတော့လေအဲ့ဒီဆုတ်ရှာမှုကအောင်ရပြန်မကောင်းတော့အဲ့လူနဲ့ကွာတဲ့ life ကကျန်တဲ့သူစက်တန်းတစ်လျှောက်ကအဲ့ရောက်မှာဖက်လက်ကြီးနေရစိတ်ဆွေးနေနေရ
ဟုတ်ကဲ့ဆရာဒီကတော့ဒီခွဲစိတ်တဲ့ကင်ဆာဆရာဝန်နဲ့ခုနကဒီဓာတ်ရောင်ကြီးကင်ဆာဆရာဝန်နဲ့ပေါ့နော်ဆက်ဆက်မှုအားနေသွားတဲ့အတွက်ဖြစ်သွားတော့ဆရာနော
်အားနေပါမယ်ဒါကလည်းမဟုတ်ရောင်ကြီးဆရာနဲ့ဒီရှေးကုတဲ့ American College နဲ့ Relation ကိုဆက်ဆက်မှုရတယ်တော့အားနေတယ်အဲဒါကလည်းကြောက်လို့ရှိရင် Relation ကိုလူနာတယောက်က Relation စောင့်နေရတယ်သူကဒီစောင့်တဲ့အချိန်မှာယောဂါအကိုမစောင့်ဘူးယောဂါဆက်ပြီးတော့သွားနေမှာပဲအဲ့အရေးကြီးမှာဘယ်လိုကတကယ်တမ်းကအမေရိကန်ကိုရကြီးရှေ့ဘက်ကိုအပ်ပြရမယ်အဲ့တော့မတိုင်မီမအောင်ဘူးသူတို့ဘာလို့အေဂျင်ပေးလဲဆိုတော့ treatment ကအပြည့်ဝ perfect treatment တကယ်ကွက်တိကတဲ့ treatment လို့မရဘူးအများကြီးပဲအဲ့တော့လူနာတွေကမဆုံးမပေးလို့ဆုံးမသွားတာလည်းအများကြီးရှိတယ်ဒါကတရားနဲ့တရားဟိုအခြေဆက်မမီ NDD မရှိလို့ဖြစ်တဲ့ပြဿနာလေးပဲဒီလိုအမျိုးတွေကကျတော့ချင်းချင်းကကျတော့မျက်စိမှာအများကြီးဖြစ်နေအဲ့တော့ကျွန်တော်တို့ကလူရဲလို့ရိုးရိုးတိတိအဆိုင်ဝင်ဆောင်လည်းမသိဘူး။အဲ့တော့ဒီဆောင်ရောမဟုတ်ဘူးအပေါ်အုတ်ချုပ်တဲ့သူတွေကမသိဘူး။အဲ့တော့အုတ်ချုပ်တဲ့သူပိုင်းလိုက်ဒါလေးကိုကြောက်အောင်နားထောင်တတ်ဖို့လိုတယ်။အင်္ဂါရေးကြည့်ရတာကောင်းတယ်ဆိုတာတော့ပြောတော့
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ။